ရန်ကုန်ကမာရွတ်လှဲတန်းမှာတတိယောင်းနေတဲ့အမျိုးသမီးများကိုတနက်နေ့ပြစ်ခတ်ခံရလို့တယောက်တည်ဆုံးပြီးတော့တယောက်ကထင်ရရပါတယ်လို့အနီးဝင်းချင်းမှနေထိုင်သူတွေကပြောပါတယ်။တနက်နေ့ပြစ်ခတ်ခံရသူအမျိုးသမီးများဟာပြည်အောင်စစ်ချောင်းရင်းနဲ့ဖွံ့ဖြိုးရေးပါတီဝင်တွေဖြစ်ကြတယ်ဆိုပြီးတော့ပါတီဘက်ကအတည်ပြုပြောဆိုထားပါတယ်။ရန်ကုန်ကပြည်ပွဲတရင်ကိုမက်ဆီမြတ်မုံကပြောပြပေးပါမယ်ရှင်။
ဒီနေ့ဇူလိုင်လ4ရက်တနင်္လာနေ့မနေ့9နာရီဝန်းကျင်လောက်မှာကမာရွတ်မြို့နယ်ကလှေတန်းဈေးနဲ့ရှင်းလန်းထိန်လာမှာအမျိုးသမီးနှစ်ယောက်တနက်နဲ့ပြစ်ခတ်ခံရရပါတယ်။တနက်နဲ့ပြစ်ခတ်ခံရလို့တဦးနေရာမှာတင်တည်ဆုံးခဲ့ပြီးတော့နောက်တဦးကတရားရသွားတယ်လို့အနီးမှာနေထိုင်သူတယောက်က VOA ကိုပြောပြပါတယ်။အဲ့ဒီအမျိုးသမီးနှစ်ယောက်လုံးဟာဈေးရောက်နေချိန်မှာပြစ်ခတ်ခံရတာလို့ခုလိုပြောပါတယ်
။ဒီကအဲ့ဈေးဈေးနာမှာသူကဈေးရောက်နေတယ်။ဈေးရပြီးမှလည်းတာကြီးကိုအဈေးရောက်နေအကျင့်မဖြစ်ပါဘူးဖြစ်ပါရစေ။ဒီရောပေါ်ခြင်းမိရတော့တရားဘူး။ဒီဟိုဆိုင်ရတာသူ့ဖြေရတာသူ့မှာပေါ့နော်။မလာကြတော့ဖြေရပေါ်ခြင်းမိ။ဆိုင်ရတာညီမကံရနှစ်ရှင်ကိုမှန်သားရလို့ပြောတာ။မနေ့9နာရီ10မိနစ်လောက်မှဖြစ်တာ။အဲဒီစီနှစ်စီးရောက်လာပြီးတော့အဲခဏလမ်းပိတ်ပြီးဆက်ပြီးဆက်ပြီးဆက်သွားတာ။အဲအခုကပုံမှန်ပြန်ပြန်လာတာ
။ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာစစ်ကားနှစ်စီးရောက်လာပြီးတော့ဆစ်ဆေးတာတွေရှိခဲ့ပေမဲ့ဒီလေပိုင်းတော့မှာတော့အသွားလံပုံမှန်ပြန်ဖြစ်နေပြီလို့ပြောပါရယ်အခုတနက်နေ့တိုက်ခတ်ခံရသူအမျိုးသမီးနှစ်ဦးဟာစစ်တပ်ကိုတရင်ပေးနေသူတွေလို့အနည်းအနားမှနေထိုင်သူတို့ကပြောဆိုလာရှိပေမဲ့ဒါနဲ့ပတ်သက်လို့ VOA ကတရားအတည်မပြုနိုင်ပါဘူးတနက်နေ့တိုက်ခတ်ခံရသူအမျိုးသမီးနှစ်ဦးစလုံးဟာပြည်တော်စုတန်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဝင်တွေဖြစ်တယ်လို့ပါတီပြောခွင့်ရဒေါက်တာနန္ဒာလှမြင့်က VOA ကိုပြောပါရယ်ပါတီဝင်တွေအနေနဲ့အဆက်အယရာသတိရှိကြဖို့သတိပေးထားတယ်လို့လည်းခုလိုပြောပါရယ
်ဟုတ်တယ်ဟုတ်တယ်ကျွန်တော်ပါတီကဒီလုံခြုံရေးတွေကလည်းပါတီဝင်နဲ့ပါတီဝင်များစုတွေကိုပါတီနေနဲ့ကုညီဆောင်ဆောင်ထောက်ပံ့လာတယ်ဆောင်ရွက်တာပေါ့ဟိုကျွန်တော်တို့ပါတီဝင်တွေနေနဲ့သွားလာတာနေရာခိုင်းတာဆောင်ရွက်ရာဖြည့်ရှိဖို့နဲ့တတိပေးပြီးတော့တတိပေးချက်နဲ့ပြည်ကြဖို့ပေါ့ဘာလို့လဲဆိုတော့ဒီကဏ္ဍမှာကကျွန်တော်တို့ပါတီဝင်တွေရည်ရည်ချင်းချင်းနဲ့အဲလုံခြုံရေးတွေဆက်ခဲ့တာပြည်သားစီစားပါတယ်ဆိုတော့ကျွန်တော်တို့ဘက်ကကြတော့နောက်ဆက်ကြတော့ဒူဒူကြီးကြီးရဲ့ခုခံပိုင်ခွင့်ပေါ့နောက်ပြည်ကကိုယ့်ရဲ့အသက်အန္တရာယ်ရဲ့သူချင်းချောက်တာပဲဆိုရင်တော့ခုနဲ့အညီကတော့ပြန်ဖောက်ဆောင်နိုင်ဖို့အတွက်ပြင်ပထားနိုင်ဘူး။တော့ကျွန်တော်နိုင်ငံရေးပါတီကအခုဒီပေါ်လေးရတယ်ဥရိနဲ့အညီအစီအစဉ်ဆောင်ရွက်နေချင်တယ်ပေါ့။ဆိုတော့ဥရိနဲ့အညီလည်းခုနကကြံကလေးရတယ်ဆိုတော့ဒီကဒီကအမတိပူရလည်းမတို့ဘူးတော့လေတော့ရှုံးချတယ်ပေါ့နော်။
ကမာရွတ်မြို့နယ်ထဲမှာတနက်နေ့ပြစ်ခတ်မှုကိုဘယ်အဖွဲ့ကကျူးလွန်နေဆိုတာခုချိန်ထိမသိရသေးပါဘူး။2021ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းတည်ဆုံးခဲ့တဲ့ပြည်တော်စုတန်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဝင်ပေါင်း1300ကျော်ရှိခဲ့တယ်လို့ပြည်ခိုင်မျိုးပါတီကစည်းရင်းထုတ်ပြန်ထားပါတယ်။လောက်ကျန်တက်ဖြတ်ခံရလို့တည်ဆုံးသွားတဲ့ပါတီဝင်တွေအတွက်အောက်မေ့ဘွယ်ကြောက်တန်ဆိုင်ချူဘွယ်အခမ်းအနားကိုနေပြည်တော်မှာအခုနှစ်မတ်လ26ရက်နေ့ကပြုလုပ်ခဲ့ပါတယ်။2021ခုနှစ်ဆက်အနာတိုင်းပြည်တွင်ကဆလို့ကျူးလွန်သူမပေါ်တဲ့တနက်နေ့ပြစ်ခတ်ခံရတာတွေလှုပ်ချန်တပ်ဖြတ်ခံရတာတွေခက်ဆိတ်ဆိတ်ဖြစ်နေပြီးတော့အဲ့ဒီထဲမှာနိုင်ငံရေးပါတီဝင်တွေလည်းပါဝင်ပါတယ်။ NLD တာဝန်ရှိသူတွေရဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရဆိုရင်တော့ဆက်အနာတိုင်းပြည်တွင်ကဆပြီး NLD ပါတီဝင်31ယောက်တည်ဆုံးခဲ့တယ်လို့သိရပါတယ်။ NLD ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံရတဲ့ပါတီဝင်ပေါင်းက800ကျော်ရှိတယ်လို့မတ်လ17ရက်နေ့ကနေဆွဲနဲ့ထုတ်ပြန်ထားတဲ့စာရင်းမှာဖော်ပြထားပါတယ်ရှင်။